UWSA ရဲ့ Christian ဖျားကြောင်းနေနဲ့ပတ်သက်တဲ့သတိပေးတာဆိုပြီးလူမှုကွန်ရက်ပေါ်မှာပြန့်နှံ့လာခဲ့ပါတယ်။အဲ့ဒီသတိပေးတာထဲမှာဝါဒေတာတစ်ခုလုံးက Christian ဘာသာရေးခေါင်းဆောင်တွေကိုတဦးချင်းသေချာစစ်ဆေးဖို့1989ကနေ1990ခုနှစ်နောက်ပိုင်းဆောက်လုပ်ထားတဲ့ဖျားကြောင်းတွေကိုပယ်ဖျက်ဖို့ဖျားကြောင်းအစ်စ်တွေလုံးဝဆောက်ခွင့်မပြုတော့ဘဲဘာသာဝင်ထက်မှန်သွတ်သွင်းခွင့်မပြုဖို့နဲ့ UWSA ဘဟုရဲ့ခွင့်ပြုချက်မရဘဲဆောက်လုပ်ထားတဲ့ဘာသာရေးအဆောက်အဦတွေကိုဖြိုချဖို့ပါရှိပါတယ်။ဒါအပြင်စီကံမလိုက်နာသူတွေကိုဒေတာကန်ဆိုရင်1,300နှစ်ဒေတာအပြင်ဘက်ကဆိုရင်1,100နှစ်အရေးယူမယ်လို့ဖော်ပြထားပါတယ်။ကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ကဖာသာစိုးနိုင်ကတော့မေးမြန်းစုံစမ်းတာတွေပြုလုပ်တာတွေကြားသိရပြီးအကြမ်းဖက်တာတွေကိုတော့မပြုလုပ်ဘူးလို့သူသိတာကိုပြောပြပါတယ်
။ခေါ်စစ်တယ်ဆိုတာစီစစ်တာပေါ့နော်။တကယ်ပဲဒီပြည်နယ်ဖွံ့ဖြိုးရေးလှုပ်တာလားဒါမှမဟုတ်တကယ်ဘာသာရေးပဲဘာသာရေးပဲဟောပြီးတော့ဘာသာဟိုလူတွေဘာသာဝင်အောင်လိုက်လုပ်နေတာလားဆိုတော့တို့လိုမျိုးဟာ hobby စစ်စစ်တယ်လို့တော့ကျွန်တော်ကြားရတယ်ဗျ။ကိုဖန်စီတာမျိုးတော့မဟုတ်ဘူးလို့ပြောတယ်။ဆောက်တဲ့နေရာမှာပါတာသူတွေရှိလာပေါ့ပါတာဝင်တွေရှိလို့ဆောက်တော့ဒါမှမဟုတ်လို့ရှင်လဲကြောက်ဆောက်ပြီးပါတာသွင်းလာလာပုံစံမျိုးပေါ့နော်။သူတို့ဘလိုပုံစံသွားထားလဲဆိုတော့စီစစ်မှုတွေတော့လုပ်နေတယ်လို့ပြောတယ
်။အခုလိုအဖြစ်ပြက်ကိုမြန်မာနိုင်ငံခရစ်ယာန်အသင်းတော်ကိုတစုံတရာတင်ပြထားတာမရှိသေးတဲ့အတွက်တေချာမသိရသေးသလိုအခုလိုလှုပ်ထားဟာတစ်ဖက်အဖွဲ့တွေကခရစ်ယာန်ဘာသာဘက်ကိုယုံကြည်မှုဖြစ်လာမှာဆိုးတဲ့အတွက်ဟန်တားတာဖြစ်နိုင်တယ်လို့မြန်မာနိုင်ငံခရစ်ယာန်အသင်းတော်များကောင်စီဒုတိယဥက္ကဋ္ဌဆရာစောရွှေလင်းကပြောပါတယ
်ခရီးသာသနာအဖွဲ့အစည်းတွေကိုနေကြည့်တဲ့အခါမှာဒါနဲ့ပင်နဲ့ဒီအကြောင်းအရာတွေကိုတင်ပြခြင်းတော့သိချင်မရှိသေးဘူးပေါ့အဓိကအချက်လက်ဖြစ်တာရှိတဲ့ကိစ္စကတော့သာသနာပြုလုပ်ငန်းပေါ့ဥပမာအဖြစ်ခရီးရန်သာသနာပြုလုပ်ငန်းတရားတွေဘာတွေခေါ်တဲ့အခါမှာတစ်ဖက်ဘာသာရေးတစ်ဖက်အဖွဲ့အစည်းတမတွေတစ်ဖက်ယုံကြည်မှုပေါ့ယုံကြည်မှုကိုဖြစ်လာနိုင်စရာအကြောင်းရှိတဲ့အတွက်ကြောင့်ဟိုကြိုတင်ပြီးတော့ထိန်းသိမ်းတာဖြစ်မယ်လို့ကျွန်တော်ယူဆပါတယ်နောက်နှစ်တစ်ချက်ကသွားပြီးတော့သာသနာပြုလုပ်ငန်းလုပ်တဲ့သူတွေကမတူဘဲဝါဆိုတာကျွန်တော်မသိဘူးလေမသိတဲ့အခါမှာဖြစ်နေတာတခုကဒီလိုသာသနာပြုလုပ်ငန်းဟာဒီ UWSA ရဲ့စီမံခန့်ခွဲထားတဲ့ဒေသပြပကဒီဖြစ်ခဲ့မယ်ဆိုရင်တော့ကြိုတင်ကာကွယ်တဲ့အနေနဲ့ဆောင်ရွက်တာလည်းဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဘာသာရေးအစွန်းရောက်တချို့နဲ့ပြပကလာရောက်ပြီးခွင့်ပြုချက်မရဘဲဘာသာရေးလုပ်သူတွေပြထန်းဥပဒေကိုကျော်လွန်ပြီးဒေသကိုမတိမငိမ့်ဖြစ်အောင်လှုပ်ဆောင်သူတွေကိုစစ်ဆေးမေးမြန်းနေတာဖြစ်ပြီးအခုလောလောဆယ်တော့၄ယောက်ကိုခေါ်ယူမေးမြန်းနေတယ်လို့ UWSA ရဲ့လာရှိုးမျိုးဆက်ဆံရေးတာဝန်ခံဦးညီရန်က RFA ကိုဖြေကြားပါတယ်အတိမပြုတ်နိုင်သေးတဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာ Christian ဖျားကြောင်20ကျော်ကိုပိတ်ပစ်ထားပြီးဘာသာဝင်တွေကိုခေါ်ယူစစ်ဆေးတာဖျားကြောင်တွေမှာဝတ်ပြုခွင့်မရတာတွေ Christian သင်းအုပ်ဆရာတွေကိုလက်ထိတ်ခတ်ဖမ်းဆီးတာတွေနဲ့ဘာသာဝင်တွေကိုဖမ်းဆီးပြီးကဒုံးတုံးနာတွေပြုလုပ်နေတယ်လို့တပ်ပုံနဲ့တကွဖော်ပြထားပါတယ်။ဒါအပြင်ဖျားကြောင်းနဲ့မကစာတင်ကြားပေးနေတဲ့ဆရာမတွေနဲ့စာတင်ကြားနေတဲ့ကလေးတွေကိုလည်းစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။အခုလိုပြုလုပ်တာဟာတရုတ်အစိုးရရဲ့ဖိအားပေးမှုရှိမရှိမေးမြန်းရမှာသက်ဆိုင်မှုမရှိကြောင်းဖမ်းဆီးထိန်းသိမ်းတာတွေဖျားကြောင်းဖျက်ဆီးမှုတွေနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းရမှာတော့စုံစမ်းစစ်ဆေးနေတဲ့အချိန်ဖြစ်လို့ဖော်ပြပြောဆိုနိုင်ခြင်းမရှိသေးကြောင်းUWSA ရဲ့လာရှိုးမျိုးဆက်ဆံရေးတာဝန်ခံဦးညီရန်က RFA ကိုဖြေကြားပါတယ်ခင်ဗျာ